ဩစတြေးလျကိုရောက်နေတဲ့ဒေါ်ဆန်းစုကြည်ကတော့အမျိုးသားရင်ကြားစစ်ရေးတရားဥပဒေစိုးမိုးရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပြောင်းလဲရေးဆိုတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူအတိုင်း NLD အစိုးရကဆက်လက်ရပ်တည်လှုပ်ဆောင်သွားမယ်လို့ဩစတြေးလျမြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံချိန်မှာပြောကြားလိုက်ပါတယ်ဒေါ်ဆန်းစုကြည်ဟာဩစတြေးလျရောက်မြန်မာနိုင်ငံသား600ကျော်နဲ့ကမ်ဘရာမြို့မြန်မာတန်ယုံမှာဒေသစံတော်ချင်းဒီကနေ့ညနေပိုင်းမှာတွေ့ဆုံခဲ့ပါတယ်မဆွေမွန်ကစူးစီးတင်ပြထားပါတယ်
NLD ဆိုရတာဝန်ယူခဲ့တဲ့နှစ်နှစ်တာကာလအတွင်းရင်းဆိုင်ဖြည့်ရှင်းနေရတဲ့တိုင်းပြည်ရဲ့စိန်ခေါ်မှုအခက်အခဲတွေကိုပြည်ပရောက်မြန်မာတွေကိုပြုမွေလင်းလင်းရှင်းပြခြင်းတဲ့အကြောင်းနဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့1988ခုနှစ်ကတည်းကချမှတ်ခဲ့တဲ့မူအတိုင်းဒီဇိုင်းမမတ်ရပ်တည်နေတဲ့အကြောင်းနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသား၏ဝန်ကြီးဒေါ်အောင်ဆန်းစုကြည်ကဩစတြေးလျရောက်မြန်မာအတိုင်းဝိုင်းကိုအမေကွန်းပြောကြားခဲ့ပါတယ်။ဒီဇိုင်း
နိုင်ငံမှာဖြစ်နေတဲ့ဆိုတာပြင်ပလာပြီးတော့ကျင်းကျင်းကြပ်ကြပ်ဆက်ဆက်မှုတွေတို့ကျွန်မတို့ပြင်ပရောက်နေတဲ့ဒီလိုမျိုးတွေကကျင်းကျင်းကြပ်ကြပ်ကဏ္ဍနာအခါတည်ရပါတော့ဒါလို့မြန်မာဒီမိုကရေစီအဖွဲ့ချုပ်ကဒီဇိုင်းမမရပ်တည်ခဲ့တဲ့ဒီကုအဲ့ဒါပါလဲဆိုတော့နိုင်ငံတကာနိုင်ငံများကျွန်တော်တို့ဒီဒီဇိုင်းနာနဲ့ပတ်သက်ပြီးတော့ကိုယ်ဝင်နေဖြစ်ဆန်းအောင်ပြင်းပြနေတာမရှိရဘူးချောင်းမှမရှိရဘူးအဲ့ဒီပုံမှာချိန်ထားပြီးတော့ဒီလိုစီစဉ်နေလုပ်တာပါတခါလဲပြောရမယ်ရှင်ကျွန်တော်တို့က1988ကနေစပြီးတော့ဒီမိုကရေစီရင်းလုပ်တဲ့ဆိုတော့ကျွန်တော်တို့ရဲ့မူအမြစ်ရှိခဲ့ပါတယ်တချို့တွေကတော့မိထပ်ပါတယ်အရင်တုန်းကလူမျိုးချခဲ့တယ်ဆိုတာတကယ်ကျွန်တော်တို့ကတော့မနေပါဘူးဒီမိုကရေစီရင်းလုပ်တဲ့ဆိုတော့တခါအမျိုးသားပြည်သားစီရင်ဆိုတာကိုထိတန်းတယ်ဘာဖြစ်လို့လဲဆိုတော့ဒီအခက်တည်းဆိုတည်ငြိမ်မှုအေးချမ်းမှုဆက်ပြီးတော့အညာကိုထိတ်ထိတ်ကြောက်မှုဆိုလို့ရှိရင်အမျိုးသားပြည်သားစီရင်ကအတိအကျပဲဆိုတာကျွန်တော်တို့မပေါက်ပါဘူး1990ခုနှစ်ဒီကောက်ပေါ်မှာဝန်ပြန်ရုံးရတဲ့အမျိုးသားပြည်သားစီရင်ဒီမိုကရေစီရရှိရေးကိုကျွန်တော်တို့ခြေတန်းတင်ပြီးတော့ပြင်ဆင်ခဲ့ပါတယ်အဲ့တော့ဒါကဆက်နေတာကျွာလို့ရောက်ပေါ်ဝင်ပြနေတဲ့အခါကျတော့မြန်မာပြည်ကလူစီခွင့်ချက်ရဲ့အကြီးအကဲနဲ့ကျွာလို့ချပြတာတရားမှုစိုးမိဒီဒီဉာဏ်ကြီးခွင့်ပြုကြတာဥပဒေပြင်ပြတယ်ခွင့်ပြုချင်တာဥပဒေပြင်ပြမယ်ဆိုတော့တကယ်ဖြစ်ရတဲ့ဒီမိုကရေစီစနစ်ဖြစ်အောင်လက်ရှိခွင့်ပြုချင်တာဥပဒေကိုတောင်းဖို့ပြတယ်ကျွာလို့ပြောတာဖြစ်ပါတယ်ဒီထဲမှာလည်းကျွာလို့ကနေတရားဥပဒေစိုးမိအောင်လုပ်နိုင်မှာဖြစ်တယ်ကျွာလို့နိုင်ငံရဲ့စနစ်ဟာရရှိအတွက်ကောင်းမွန်တဲ့အများအတွက်ကောင်းမွန်တဲ့စိတ်တစ်ခုဖြစ်ချင်။အများချက်လန်းလာသွားလို့ရှိရင်ဉာဏ်ရောင်ရောက်မယ်။ဒါပေမဲ့ဌာနချင်းချက်တွေရဲ့အင်တာမှာအများထင်ပါတယ်။
ဒါကတော့ Australia ASEAN ထိပ်သီးဆွေးနွေးပွဲမှာအထူးဧည့်သည်တော်ဖြစ်ဖိတ်ကြားခံရလို့ Australia နိုင်ငံကိုရောက်ရှိနေတဲ့ဒေါ်အောင်ဆန်းစုကြည်နဲ့ Australia ရောက်မြန်မာအတိုင်းဝိုင်းနေကမ်ဘာရာမြို့မှာမြန်မာတန်ရုံးရဲ့ဖိတ်ကြားဆီစဉ်မှုနဲ့ဒီကနေ့မတ်လ19ရက်နေ့တနင်္လာနေ့ဒေသစံတော်ချိန်ညနေ9နာရီကနေ6နာရီခွဲအထိတွေ့ဆုံဆွေးနွေးခဲ့ကြတဲ့အချိန်မိကွန်းပြောခဲ့တာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ကို Australia နိုင်ငံကမ်ဘာရာ Sydney Melbourne Park စတဲ့မြို့အသီးသီးကမြန်မာ600ကျော်လာရောက်ပြီးတော့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ခရီးပန်းပြီးတော့အနေငယ်နေထိုင်မကောင်းဖြစ်နေပေမဲ့လို့ဒေါ်အောင်ဆန်းစုကြည်ကဩစတြေးလျရောက်မြန်မာနိုင်ငံသားတွေတီးလို့တဲ့အချက်တချို့ကိုဖြေကြားပေးခဲ့တယ်လို့ကိုရိုင်းသွားရောက်တွေ့ဆုံခဲ့တဲ့ဆစ်ဒနီမြို့ကဒေါက်တာမြင့်ချိုကအခုလိုပြောပြပါတယ
်55မိနစ်လောက်ကကျွန်တော်တို့ကိုဆွေးနွေးပြောဆိုသွားတယ်သူစုပြောသွားတဲ့အချက်တွေကဘူဝါဒကြီးရပိုင်းကြီးပုံပြီးတော့နှစ်သာသာပါတဲ့အပိုင်းကြီးပြောသွားတာကိုကျွန်တော်မှတ်သားမိပါတယ်အဓိကဘူဝါဒကအမျိုးသားပြည်နယ်ရာသီရေးဆိုတာကိုဒေါ်အောင်ဆန်းစုကြည်ကဆက်ကပြောပြောရတယ
်ဩစတြေးလျအခြေစိုက်မြန်မာလူမျိုးစုမြန်မာအတန်သတင်းမီဒီယာကဒေါ်နှင်းမြတ်ခိုင်ကလည်းမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ရှင်းလင်းပြောပြသွားတဲ့အတွက်ပို့ပြီးတော့တည်နာလည်ရတာလည်းရှိတယ်လို့အခုလိုပြောပြပါတယ
်။ဒေါ်အောင်ဆန်းစုကြည်အနေနဲ့လူမျိုးရေးပြဿနာတွေလည်းရှိသွားနိုင်တဲ့အတွက်ကြောင့်သူကတိုက်ပြီးတော့ပညာရှိဆန်ဆန်နဲ့ဖြည့်ချားခဲ့တာတွေကိုတွေ့ခဲ့ရတယ်။နောက်တစ်ခုကသူကပါလဲဆိုလို့ရှိရင်အခုနိုင်ငံတကာနေပြီးတော့တိုက်ခိုက်တာနဲ့ပတ်သက်ပြီးတော့ပြောလာတဲ့အခါကျတော့ဒီဥပမာတစ်ခုပေးတာအနည်း60လုံးကျမတို့မှာအနာရီအနေနဲ့နေခဲ့ရပြီးတော့အခုတတိနှစ်နှစ်ကလေးကိုတော့ဒီအနာရီတွေကိုချက်ချင်းဖြေပြောက်ဖို့ heal ချက်ဖို့အတွက်မဖြစ်နိုင်သေးဘူးဆိုတော့အကြောင်းလေးပေါ့နော်ဒါတိတ်ပြီးတော့သဘာဝကျပါတယ်အဲ့တော့ပြင်တတ်ပါတယ
်ထုံဆန်းစုကြည်ကဖြေချပေးဖို့တာဝန်ပေးခဲ့တဲ့နိုင်ငံသားဒုတိယဝန်ကြီးဦးကျော်တင်နဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးတောင်းထွန်းကတီလို့တဲ့ကိစ္စတွေကိုပါဖြေချပေးခဲ့ပါတယ်ဒါပေမဲ့လို့တာမတ်ကြီးအပါဝင်ဝန်ကြီးနှစ်ဦးရဲ့ဖြေချမှုတချို့အပေါ်မှာတော့အားရကျေနပ်မှုမရှိဘူးလို့ဩစတြေးလျနိုင်ငံမြန်မာတပ်ရုံးကိုကြိုတင်မေးခွန်းပေးပို့ခဲ့တဲ့ဦးမျိုးမြင့်ကသူ့အတွေ့အကြုံခုလိုပြောပြပါတယ
်အမေစုရဲ့ပြောကြားချက်ကတော့အားရကျေနပ်မှုရှိပါတယ်ဗျဒါပေမဲ့ကျွန်တော်တို့ကိုကြိုတင်စီရင်ရတဲ့မေးခွန်း မေးတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့တော့စိတ်တော့ဝင်မချခင်နောက်တစ်ခါတွေ့ဖို့ဆိုလို့ရှိရင်အဲ့ဒီမေးခွန်းမေးတဲ့အစီအစဉ်ကိုပြည့်ပြည့်စုံစုံပြုလုပ်တင်ပါတယ်ခင်ဗျာအခုကကျွန်တော်တို့မေးလိုက်တဲ့မေးခွန်းကဟို neglect အလုပ်ခံထားတာဖြစ်ပါတယ်တော့စူးကမရှိတော့သူတို့မဖြေနိုင်ဘူးလို့ပြန်ဖြေပါတယ်ခင်ဗျာ
ဒီကနေ့တွေ့ဆုံပွဲမှာတော့ဆန္ဒထုတ်ဖော်ခဲ့တာတွေကိုမတွေ့ခဲ့ရဘူးလို့ကိုယ်တိုင်တက်ရောက်လာသူတွေကပြောပါတယ်မနေ့ပြန် Louis Institute မှာကျင်းပမယ့်အများပြည်သူနဲ့တွေ့ဆုံမေးခွန်းပြောအမေးဖြေဖြေကြမယ့်အစီအစဉ်ကိုတော့ထောင်ဆန်းစုကြည်နေထိုင်မကောင်းတာကြောင့်ဖျက်သိမ်းခဲ့တယ်လို့မြန်မာတန်ယုံကနေတဆင် Louis Institute ကိုအကြောင်းကြားထားတယ်လို့လည်းသိရပါတယ်ရှင်